Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2020ခုနှစ်စက်တင်ဘာ26ရက်နေ့တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ Line meter 37 32 57နဲ့ Line meter 190ကိုကနေတိုက်ရိုက်နာဆင်နိုင်ပါပြီရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတို့ကနေပြီးတော့အချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းအကျွဲအစီအစဉ်မှုကတော့ကျွန်မမြားသဆင်အောင်ပါရှင်
။ဒီကနေ့သတင်းတွေကိုကျွန်တော်ကုသားညုံနဲ့အတူဒီသက်ပြင်ပြပေးမှာဖြစ်ပါတယ်။ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါ။နောက်တော်တော့ဆရာမယ့်သတင်းတွေတော့မှာဆိုလို့ရှိရင်ကုလသမဂ္ဂလူ့ကွင်ကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်တွေဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီကညှင်းဆိုလိုက်တဲ့သတင်းဒါအပြင်ဂျာမနီနိုင်ငံကရွေးကောက်ပွဲအကြောင်းနဲ့ထိုင်ဝမ်နိုင်ငံကကွန်မတန်ပါတီစတဲ့သတင်းတွေကိုဒီကနေ့နောက်တော်တော့ဆရာမဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနာဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့မနေ့ပိုင်းကချင်ပြည်နယ်လီလိုလမ်းမပေါ်မှာတိုက်ပွဲတွေဆက်ပြီးတော့ရှိနေတာကြောင့်ဒေသခံတွေတင်းရှောင်နေရပါတယ်
။ဒီမနေ့ရှိလာရင်မနေ့20အဲ့လောက်ကနေကြောင်းနေရတာအဲ့ဒါကြားရပြီးမှနိုင်ရဘက်လောက်အဲ့တော့ကြားရတယ်ပြီးတော့ပြန်ငင်သွားတယ်ပြီးတော့ခဏနေရတယ်အခုချိန်လေးကြာနေ
ဒီတည်နေအတူဒေါအောင်ဆန်းစစ်ကြီးအမှုသုံးသက်ချက်ကိုတင်ဆက်ပေးမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးဆွေးနွေးခန်းကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစောမိုးကျော်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်တွေဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကစက်တင်ဘာလ25ရက်နေ့နေ့စွဲနဲ့ညင်ညာချက်တစောင်ထုတ်ပြန်ပြီးညွှန်ဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့48ကျင်းမြောက်လူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုစန့်ကျင်တဲ့ဆွေးနွေးမှု၃ခုပြုလုပ်ခဲ့ပြီးတက်ဆိုင်ရာမြန်မာနိုင်ငံမပါဝင်ပဲကျင်းပခဲ့ကြောင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံချက်တွေမှာလည်းတိကျခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးရန်တရား IIMM ကလည်းလူ့အခွင့်အရေးကောင်စီကိုအစီရင်ခံခဲ့ကြောင်းဒီ IIMM ကော်မရှင်ကိုလည်းအတိအမှတ်မပြုကြောင်းဖော်ပြထားပါတယ်။ဒါအပြင်22ရက်နေ့ကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့လူ့အခွင့်အစီရင်ခံတင်သွင်းသူဟာလည်းဆိုင်းနာရမယ့်ကျင့်ဝတ်တွေနဲ့မညီကြောင်းတင်သွင်းမဲ့အစီရင်ခံစာကိုသက်ဆိုင်ရာအစိုးရကိုပေးပို့ခြင်းမရှိသလိုသက်ဆိုင်ရာနိုင်ငံရဲ့တုံ့ပြန်ချက်တွေကိုလည်းထက်သွင်းဖော်ပြခြင်းမရှိကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom M. Drew ကလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစီရင်ခံတင်ပြခဲ့ပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံအခြေအနေဟာဆိုးဝါးနေကြောင်းအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်မှုကြောင့်တေဆုံးသူ 1,100 ကျော်ရှိကြောင်းတေဆုံးသူတွေထဲမှာအသက် 14 လကနေ 18 နှစ်အရွယ်အထိကလေး85ဦးပါဝင်ကြောင်းဖမ်းဆီးခံထားရသူ 8,000 ကျော်ရှိကြောင်းဖော်ပြခဲ့ပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုများကြောင့်နေအိမ်ဆုတ်ခွာထွက်ပြေးနေရသူ 23,000 ကျော်ရှိပြီးစုစုပေါင်းပြည်တွင်းအိုးမဲ့အိမ်မဲ့အရေးအတွက်ဟာ 5,000 ခန့်ရှိတယ်လို့ဖော်ပြထားပါတယ်။သူတို့ဖမ်းဆီးလိုသူတွေကိုမမိပါကမိသားစုနဲ့ဆွေမျိုးသားချင်းတွေကိုပြန်ပေးဆွဲဖမ်းဆီးထားကြောင်းဖမ်းဆီးထားသူ 189 ဦးရှိကြောင်းအစင်ခံခဲ့ပါတယ်ခင်ဗျာ။
ရန်ကုန်နဲ့မြို့တချို့မှာတော့လုံခြုံရေးတင်းကျပ်နေတဲ့ကြားမှာပဲဆရာနာသိမ့်မှုကိုဆန့်ကျင်တဲ့လက်တပြတ်ဆန္ဒပြမှုတချို့ဒီကနေ့မှဖြစ်ပါလေ။ရန်ကုန်မြို့မှာတော့လူငယ်၁၀ကနန်းလောက်ဟာရွှေရောင်ရောင်စိတ်ဓာတ်ကိုကန်ဆွဲပြီးတော့ဆုံးသက်တိုက်ပွဲဝင်ကြဆိုတဲ့စာတမ်းနဲ့ဆန္ဒပြကြပါလေ
။နေရာရဲ့စံကြောင်းမှာလောရဲ့အရေးပေါ်ရေးအပြဲနဲ့သိကြရင်ဖွင့်နေကြရပါမယ်ခင်ဗျာ
လုံငယ်ရဲ့စလီနှစ်တုံးကဖြစ်ခဲ့တဲ့ရှူဝါရံတို့ရှားမှုနှစ်ပတ်လည်ဖြစ်နေရန်ကုန်မန္တလေးနဲ့မြို့တချို့မှာဒီအပိုင်းတွေအတွင်းမှာဆန္ဒပြခဲ့ကြတာပါမုံရမြို့မှာလည်းဖမ်းဆီးခံရတဲ့မုံရတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်အဝင်းနေအထင်းမှဖြစ်နေဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဆန္ဒပြကြပါတယ်မန္တလေးမြို့မှာတော့ပရာဟိတသမားလည်းဖြစ်တက်ကြွလှရှားသူတွေလည်းဖြစ်တဲ့ကိုမင်းကိုသိန်းခေါ်ကိုတန်းထုံးကိုအာဏာမှန်တွေကမနေ့တုန်းကဖမ်းဆီးသွားပြီးတော့ဒီကနေ့မှာတော့ထင်းသိမ်းထားစင်မှာကွယ်လွန်သွားတယ်ဆိုပြီးတော့မိသားစုတွေကိုအကြောင်းကြားလာတဲ့အကြောင်းမိသားစုအတိုင်းဝန်ကတဆင့်သိရပါတယ် မနေ့ကဆန်းကျောင်းမြို့နယ်တွင်ပစ်ခတ်မှုမှာလည်းလူငယ်3ဦးသေဆုံးခဲ့တယ်လို့သိရပြီးမြဲတရားအတည်ပြုလို့တော့မရသေးပါဘူး။စီးရီးတင်းမာနေတဲ့စကိုင်းတိုင်းအတွင်းကပလဲနဲ့ခင်းဦးမြို့နယ်တွေအတွင်းမှာတော့လူညုံကြီးယူထားတဲ့စစ်ရင်နန်းတချို့တက်ခိုက်ခံရတယ်လို့သိရပါတယ်။အဲ့ဒီဒေသတွေမှာအရင်ရက်တွေကလည်းအင်တာနက်ပြတ်တောက်မှုရှိနေတာဖြင့်ကချင်နဲ့ဆက်ဆက်နေတဲ့စကိုင်းထက်ပိုင်းကောလင်းဝင်းတုံနယ်ပင်လယ်ဘူးမြို့နယ်တွေမှာလည်းဒီနေ့ကစပြီးတော့အင်တာနက်တွေပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကချင်စကိုင်းနဲ့မကွေးတိုင်းမြို့နယ်တချို့မှာဒေသခံ PDF တပ်တွေနဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေမကြာခဏရှိနေသလိုကြီးရွာသားတွေထောင်ထဲချပြီးတော့ထွက်ပြေးတင်းရှောင်နေရတဲ့အခြေအနေလည်းဖြစ်နေပါတယ်ခင်ဗျာ
။ဒီကနေ့နောက်ဆုံးမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်စရာတွေအရပြီးခဲ့တဲ့24နာရီအတွင်းလူပေါင်း 18,436 ဦးကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာပိုးတွေ့ရှိသူ1534ဦးတွေ့ရှိပါတယ်ပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကြောင့်သေဆုံးသူ62ဦးရှိပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူစုစုပေါင်း 45,154 ဦးရှိသွားပြီဖြစ်ပြီးကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်း 18,529 ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်ခံရပြီးပြန်လည်ကောင်းမွန်လာသူ 41,955 ဦးရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုအခြေအနေကြောင့်အကြောင်းများပိတ်ထားတာကိုအော်တိုဘာလ24ရက်နေ့အထိဆက်လက်ပိတ်ထားမှာဖြစ်ပါတယ်။အသက်12နှစ်အထက်ကလေးတွေကိုဆင်ဒိုဖန်ကာဝယ်ဈေးထိုးပေးဖို့စီစဉ်နေကြောင်းကိုလည်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ
်။တူနီရှားနိုင်ငံမှာတော့ရေးလုံခြုံရေးတွေတင်းကျပ်တဲ့ကြားမှာပဲသမ္မတ KS ဆိုင်ကိုဆက်ညင်တဲ့ဆန္ဒပြမှုတစ်ခုဒီနေ့တနင်္ဂနွေနေ့မှာဖြစ်ပါတယ်။ရန်ကုန်ရှိတဲ့ဆန္ဒပြသူတွေဟာဇူလိုင်လတုန်းကဆွေရအာနာရရက်ကူချုပ်ကန့်လိုက်တဲ့သမရခိယဆာရက်ကူယာရုကနေဆင်းပေးဖို့တောင်းဆိုကြပါတယ်။လက်ရှိသမရဆီရက်ဟာဝန်ကြီးချုပ်အဖြစ်နဲ့ထုတ်ခံပြီးတဲ့နောက်ပါလီမန်ကိုယာယီဖြတ်သိမ်းလိုက်ပြီးတော့အုပ်ချုပ်ရေးအာနာရရက်ကူရယူခဲ့တာပါ။အဲဒီနောက်နှစ်လကြာဒီသတင်းပတ်အတွင်းမှာတော့2014ခုနှစ်ဖွဲ့စည်းပုံကိုပြစ်ပယ်ပြီးတော့အုပ်ချုပ်ရေးအမိန့်နဲ့သူ့ရဲ့အာနာကိုထိန်းချုပ်လိုက်ပါတယ်။ဒီအာနာသိမ်းမှုကိုလူတို့ကလူလားနေရဲဆိုပြီးတော့ဒီနေ့ဆန္ဒပြသူတွေကကြွေးကြော်ပါတယ်။ဒီနေ့ဆန္ဒပြတဲ့အဲ့ဒီနေရာဟာလွန်ခဲ့တဲ့2011ခုနှစ်ဇန်နဝါရီလအတွင်းကသမရတရက်ကိုပြုတ်ကျစေခဲ့တဲ့ဆန္ဒပြမှုတွေစတင်ခဲ့မှုတဲ့နေရာလေးဖြစ်ပါလေ။လက်ရှိသမရဆာကြီးကတော့သူ့လောက်ရဟာလက်ရှိနိုင်ငံရေးယူရင်းနေတဲ့အကျပ်တဲ့စီးပွားရေးနဲ့ကပ်ဘေးကိစ္စတွေကိုဖြေရှင်းဖို့အတွက်လိုအပ်လို့သူလုပ်ရတာလို့ပြောပါရတယ်။သူဟာအာဏာရှင်မဟုတ်ဖ ೇನೆ နိုင်ငံသားတွေရဲ့အခွင့်အရေးတွေလည်းရရှိစေရမယ်ဆိုပြီးတော့ကတိပြုထားပါရ။ဒါမှမဟုတ်လည်းသမရ KSR ရဲ့အခုလိုမျိုးအာဏာချုပ်ကိုင်တဲ့အမိန့်ထုတ်ပြန်မှုတွေကိုတူနီရှားမှာဩဇာကြီးတဲ့အလို့သမားတမကကတော့လက်မခံမနဲ့ဒါဟာဒီမိုကရေစီကိုချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ်။တူရကီနိုင်ငံကအဓိကနိုင်ငံရေးပါတီတွေကလည်းဒါဟာဒီမိုကရေစီတရားဝင်မှုကိုအာဏာသိမ်းတဲ့လို့ရဆိုပြီးတော့မထောက်ခံကြပါဘူးခင်ဗျာ
။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 6383ညာ5.32 kHz 6303ည5.52 kHz 5885တို့ဖြင့်စနေတရင်တွေမှာ5လက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
် VO ရဲ့အစီအစဉ်တွေကိုနောက်တော့တင်ပြရတော့ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ဂျာမနီနိုင်ငံမှာလွတ်တော်ရွေးကောက်ပွဲကိုဒီတင်းငွေနဲ့မှကျင်းပနေပါတယ်။မဲပေးနိုင်သူတန်း60ကျော်ရှိပြီးလွတ်တော်ကနေတဆင့်ဂျာမနီနိုင်ငံရဲ့ဝင်ကြီးချုပ်အစ်ကိုရွေးချယ်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံကို16နှစ်ကြာဦးဆောင်ခဲ့တဲ့လက်ရှိဝင်ကြီးချုပ်အန်ဂလာမာကယ်ဟာဒီရွေးကောက်ပွဲအပြီးမှာအနားယူတော့မှာဖြစ်ပါတယ်။သူ့နေရာမှာနောက်ထပ်ဝင်ကြီးချုပ်အစ်ကိုရွေးချယ်ကြမှာပါ။ဒီရွေးကောက်ပွဲအပြီးဖွဲ့စည်းတဲ့ဂျာမနီအစိုးရအစ်ဟာညွန်ပေါင်းအစိုးရဖြစ်နိုင်တယ်လို့ကမန်းတွက်ချက်ထားပါတယ်။သူနောက်ဆက်ခံမဲ့ဝင်ကြီးချုပ်အသစ်အဖြစ် Christian Democrat Union Party ရဲ့ခေါင်းဆောင်တူဖြစ်တဲ့ Armin Charlotte ကိုလက်ရှိဝင်ကြီးချုပ် Angela Merkel ကရွေးချယ်ထားပါတယ်
။ဂျီမန်နိုင်ငံရဲ့အထက်မြို့တစ်မြို့ဖြစ်တဲ့ Marit မှာတိုက်ပွဲတွေပြင်းထန်တာဖြစ်ပြီးတော့ Houthi တပုံနဲ့ဂျီမန်စုရလူလာတဲ့တပ်ဖွဲ့ဝင်တွေ50ထက်မနည်းသေဆုံးခဲ့ကြတယ်လို့ဂျီမန်စစ်ဖက်ကတင်းနှုနေနေမှာပြောပါတယ်။ဂျီနန်ပေါ်ချွေတဲ့ဂျီမန်မြောက်ပိုင်းဒေသကအစိုးရရဲ့နောက်ဆုံးခံစစ်နေရာဖြစ်တဲ့ Marit မြို့ကိုအီရန်ဆူရကထောက်ခံအားပေးထားတဲ့ဟူသီတပုံတွေထပ်မံထိုးစစ်ဆင်လာတာကြောင့်အခုလအတွင်းမှာကိုပဲလူပေါင်းရာခိုင်နှုန်းသေဆုံးခဲ့ရပြီးပါပြီ။ပြီးခဲ့တဲ့48နာရီအတွင်းမှာညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအများစုကြောင့်ဟူသီတိုက်ခိုက်ရေးသမား43ဦးသေဆုံးခဲ့တယ်လို့ယီမန်စစ်ဖက်က AFP သတင်းဌာနကိုပြောသလိုပဲအခြားသတင်းအရင်းမြစ်တစ်ခုအရဆိုရင်တော့ဆူရလူလားသူတွေဘက်က9ဦးထက်မနည်းလဲသေဆုံးတယ်လို့သိရပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်စက်တင်ဘာလအတွင်းမှာပဲလူ400နီးပါးသေဆုံးခဲ့တယ်လို့လည်းသိရပါတယ်။ဟူသီတွေဘက်ကတော့ဖေဖော်ဝါရီလကလေးကစပြီးတော့မရစ်မြို့ကိုအသိမ်းယူနိုင်ဖို့အတွက်အရှင်ယူခဲ့တာပါမရစ်ကိုအသိမ်းယူနိုင်မယ်ဆိုလို့ရှိရင်ရေနံကျွယ်ဝတဲ့ဒေသတစ်ခုလုံးကိုထိန်းချုပ်နိုင်ပြီးတော့ညီငယ်ဆွေးနွေးပွဲတွေမှာလည်းသူတို့ဘက်ကအားကောင်းနိုင်တယ်ဆိုပြီးတော့ဟူသီတွေဘက်ကမျှော်လင့်ထားကြပါတယ်ခင်ဗျ
ထိုင်ဝမ်နိုင်ငံမှာအဓိကအတိုက်ပါတီဖြစ်တဲ့ကွန်မန်ဒန်ပါတီရဲ့ခေါင်းဆောင်ဖြစ် Mr. Eric Chu, Yuichai Kanyare Abort, Yo Tamara Shi Chambianga, Chiju Gongula Bare, Commandant Badia Gonzong Pilare, Eric Chuha, Tio Gonzong in a common and Sasanya Pianle Satin Melu, Piosu Tatu Pipare, Taiwan Yile Zaya, Achenia Shotibi, Tima Ketani, Relu Party Gonzong, the Eric Chu Tango, Pipure, Tio Tamara Shi Chambian Sarama, Popia Tabare, Commandant Badine, Tio Commune Party, Common and Pianle Sasanya Shijone, Party in the Gulonga, Taiwan go teach our Lula Denang, a bit to Dambo Sanam, Mishide, Chigan, Tuni Jeshi, Lule, Sama Popia Tabare, Taiwan Yilejan, Yinjan Yin, and Nananga Pian and Bouncy, Buon Song and Lemelu, Yolin Jang with Tomarashi of Popia Tabare.
Tom Yokuria Nananga, Tipu Sunibori, Pian Sabu, Pinang, Sue, Yokuria Baka, Yosu, Jeffoma, Tom Kuria Nanga Baka, Chuzu Labare, Yokuria Nesunimuri, Alimian Sanibu, Yolin Taredu. တောင်ကိုရီးယားနိုင်ငံရဲ့ကိုရီးယားနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနကပြောဆိုလိုက်ပြီးတော့နှစ်ဖက်ကြားမှာရေးပေါ်ဆက်သွယ်ရေးလိုင်းတွေပြန်ဖွင့်ဖို့လိုအပ်တယ်လို့လည်းသူကတိုက်တွန်းပြောဆိုထားပါတယ်။နိုင်ငံခြားအပြန်အလှန်လေးစားမှုထားမယ်ဆိုလို့ရှိရင် ထရုတ်ပေါ်ရန်လူရဲမူဝါဒတွေနဲ့လူသလူဆန်ထားပြုမှုနေမှုတွေကိုရပ်တန့်မှုဆိုပြီးတော့မြောက်ကိုရီးယားဘက်ကအမေရိကန်နဲ့တောင်ကိုရီးယားကိုပြီးခဲ့တဲ့ပတ်ကနေပြီးတော့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအပြစ်ရထားတဲ့ဒီစစ်ကိုတရားဝင်အဆုံးတတ်နိုင်ဖို့ကိစ္စမှာမြောက်ကိုရီးယားနိုင်ငံကြားမှာဆက်ဆံရေးတွေချောမွေ့လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ရ တာထူရီညီလာခံမှာတောင်ကိုရီးယားသမ္မတကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ VV Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com လို့မှလည်းအချိန်နဲ့တပြေးညီဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ကချင်ပြည်နယ်ဖားကံမြို့နယ်လီလိုလမ်းမကြီးပေါ်ကဒွန်ပန်ရွာအနီးမှာဒီကနေ့မနက်ပိုင်းမှာပစ်ခတ်မှုတွေဆက်ပြီးတော့ရှိနေတယ်လို့ဒေသခံတွေဟာလည်းနေရွှန့်ခွာပြီးတော့တင်းရှောင်နေရဆဲဖြစ်ပါတယ်။စကိုင်းတိုင်းကောလင်းဝန်းတိုဘက်မှာလည်းစီရီတင်းမာမှုတွေရှိပြီးတော့ဖုန်းအင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညွန့်ကပြောပြပေးပါရှင်
။ကချင်ပြည်နယ်ဖားကံမြို့နယ်လီလိုလမ်းမကြီးပေါ်မှာစနေနေ့ကလဝါကြီးရွာအနီးမှာတိုက်ပွဲတစ်ချိန်ဖြစ်ခဲ့ပြီးတော့ဒီကနေ့တင်းမနေနေမှာတော့ဒွန်ပန်ရွာနီးမှာထပ်မံတိုက်ပွဲဖြစ်ခဲ့တာပါဒီမနက်ပိုင်းမှာတော့ခွန်ဆိုင်ရန်နဲ့ဒွန်ပန်ရွာကြားမှာလက်နက်ကြီးပစ်ခတ်တံတွေကြားတဲ့အကြောင်းဒေသခံတူကဗျူရီကိုပြောပါတယ
်ဒီမနက်၈နာရီမိနစ်20အဲ့လောက်ကနေကြားနေရတာအဲ့ဒါကြားရပြီးနာရီဘက်လောက်အဲ့လောက်ကြားရတယ်ပြီးတော့ပြန်ငြိမ်သွားတယ်ပြီးတော့ခဏနေရတယ်အခုချိန်ထိပြန်ငြိမ်နေတော့ဖြစ်နေတယ
်ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကတော့စစ်ကောက်စီတပ်တွေဘက်က6လှန့်ပစ်ခတ်တာဖြစ်နိုင်တဲ့အကြောင်းပြောဆိုကြပါတယ်စနေနေ့ကလဝါရွာမှာတိုက်ပွဲဖြစ်ခဲ့တဲ့စစ်ကောက်စီစစ်ကြောင်းဟာညနေပိုင်းကျတော့ခွန်ဆိုင်ရန်ရွာမှာစခန်းချရနာတာကြောင့်အဲ့ဒီနေ့ညနေမှာပဲဒေသခံရွာသား400လောက်ဟာတိုက်ပွဲထပ်ဖြစ်မှာဆိုပြီးတော့လဝါရွာကိုတင်းချောင်ခဲ့ကြရပါတယ်စစ်ကောက်စီစစ်ကြောင်းတချို့ဟာဒီကနေ့မနေ့မှာတိုင်းပက်ကူဦးတည်ပြီးတော့ထွက်သွားတာကြောင့်ခွန်ဆိုင်ရန်ရွာသားတွေဟာနေရပြန်လာတဲ့အကြောင်းဒါမှမဟုတ်ရွာထဲမှာစစ်ကောက်စီတပ်တချို့ထပ်မံရောက်လာတာမို့လို့ရွာသားတွေဟာလဝါရွာကိုပြန်လည်တင်းချောင်နေရတဲ့အကြောင်းလည်းပြောပါတယ်
ကျန်နေတဲ့စစ်ကြောင်းတွေကတော့ကနေပြန်ထွက်လာတော့တခါပြန်နည်းရလို့ပြန်ဖြစ်ပြီးသွားရတယ်တဲ့လူဦးရေကဟာဆယ်လောက်ရှိနေ400ကျင်းစံတော့ရှိတယ်။
KAI ရဲ့ပြောရေးဆိုခွင့်ရှိသူဗမူးညော်ဘူးကတော့ဒီလိုလမ်းမပေါ်မှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့တဲ့အကြောင်းပြောပါတယ်
။ဟိုဒီလိုလမ်းဘက်မှာတိုက်ပွဲဖြစ်တာရှိပါရဲ့။ဟိုတနိုင်းလမ်းဘက်ပေါ်တော့အဲ့ဒါဒီနေ့ဖြစ်တာရှိပါတယ်မနေ့ကဖြစ်တာလည်းရှိပါအဲ့ဘက်မှာတော့
တနင်္ဂနွေနေ့ညနေ3နာရီခွဲလောက်ကရွှေကူမြို့နယ်ကကြောက်ကြီးရွာနီးမှာ ARD မြစ်ကိုဆန်တက်လာတဲ့စစ်ကောင်စီတပ်ရဲ့တင်းမောကို KAI နဲ့ဒေသခံ PDF တွေကပြစ်ခတ်တိုက်ခိုက်တာရှိတဲ့အကြောင်းရွှေကူမြို့ကနေကပြောပေမဲ့ဗမွေးညော်ဘူးကတော့အတိမပြုပါဘူး။ကချင်ပြည်နယ်နဲ့ဆက်ဆက်နေတဲ့စကိုင်းတိုင်းအထက်ပိုင်းကောလင်းဝင်းတုံနဲ့ပင်လယ်ဘူးမြို့နယ်တွေမှာဒီကနေ့မနေ့6နာရီကစပြီးတော့ဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်။ဒီချင်းဒီကိုဒေသခံတူကခုလိုပြောပါတယ်
။ဖုန်းတွေကအကုန်လုံးလိုင်းတွေဖြတ်ထားတယ်။ကျောင်းအင်တာနက်လိုင်းမသိအကုန်လုံးမမမရတော့ဒီကျောင်းကမလူတိုင်နဲ့ညည်းရတာလေးပဲအဲတော့တုံ့လို့ရ
ဒီလ22ရက်နေ့နဲ့24ရက်နေ့ကပြည်လဲဘူးမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ PDF အဖွဲ့တွေကြားတိုက်ပွဲဖြစ်ရမှာစစ်ကောင်စီဘက်ကအထိခိုက်အကြဆုံးများခဲ့ကြတဲ့အကြောင်းမနေ့ညနေခင်းကတော့ပြည်လဲဘူးမြို့နယ် one pay in Chi or Burma, Yahin, Bonja, the Kamu, Shigere, John, Diragani, Biovari. Diragani, or Saturday Langi, Chet up your two Salamo, Suini Jawari. Digni Manamale, Yahin, Steel, Kay, John, the new Turkey, we may, they were pitted in on Maja the wall. Let's see, they were pinned a kitchen be near Baga, Chini Guru, second see Baga, the Zondia, the Topiana, Mum, Shibiokia.
Good on you, Russia. A cool seppi or bigger at the team, Badron San Suji, Mochini, don't the check out in Seppi Jimari. Nangano dining and bogo, don San Sujigo, Sikang Siga, dia, sweetire, murirega, the kugo, bigger at the team, Baga, dia, yunga, sweetet in Liberia, don San Suji in Nine, Sikang Sile, out there, seeing Yigani, dia, Nyatamu, Miana, and Bulo, Ubri Pinashin, Uga, don't the library, bigger at the team, Badron San Suji, Mochini, Rine Patapiro, Goyan, and Atin Piapima, Chipaishin.
ငါတို့တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကတရားဆွဲထားတာမှာပြီးခဲ့တဲ့သတင်းဘက်ကတော့အမှုတွေကတမှုကိုစာပြီးတော့ဆွဲချက်တင်ခဲ့ပါတယ်အမှုစက်တမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုရသဒကြီးပုံမှန်9996ထားတဲ့တမှုကိုဆွဲချက်တင်လိုက်တာဖြစ်ပြီးတော့ဒါဟာပထမဆုံးဆွဲချက်တင်လိုက်တာဖြစ်ပါတယ်အခုလိုဆွဲချက်တင်လိုက်တဲ့အတွက်ကျန်တ နောက်ဒီဘက်ကတင်းသမီးဟာတွေပဲချမယ်ဒီတက်သမီးအပြင်းစင်လို့ယူရမှုတွေကိုတဲမတဲမအမြင့်ဆုံးပြစ်ဒဏ်နေနဲ့ချမယ်လို့ပြောလက်ရှိအနေအထားအရဆိုတာနော်ပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေကတော့တမျိုးပေါ့လက်ရှိအခြေအနေကတော့အဲ့တိုင်းဘာမဆိုလုံးပါပဲလက်ရှိအခြေအနေအဲ့ဒါတော့သိချာပဲသို့တော့နိုင်ငံရေးဆိုတာပြည်ဦးအကြောင်းအေးချေသွားနိုင်ငံကြီးကတော့စမ်းပြေတယ်။ကျောင်းရှင်ချင်းပြောင်းသွားတာ
။ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ရှိနေဒီဘက်ကသူမပေါ်ဆွဲဆူထားတဲ့အမှုရင်းနဲ့ပတ်သက်ပြီးဆွဲချက်မတင်သင့်ကြောင်းဥပဒေကြောင်းအရလုံထုံးလုံးဤအခုခံကာကွယ်ခဲ့ကြပေမဲ့နေပြည်တော်စည်းစံတရားရုံးကတရားလိုတွေဘက်ကရှောက်ထားချက်ကိုလက်ခံပြီးတော့ဆွဲချက်တင်လိုက်တာပါ။ဒေါန်ဆန်းစုကြည်ပါဝင်ဒီမှုမှာပါဝင်တဲ့သူ၃ဦးစလုံးကတော့အပြစ်မရှိကြောင်းတုံ့ပြန်ထားပါတယ်။ဆိုတော့ဒေါန်ဆန်းစုကြည်အနေနဲ့စစ်ကောင်စီလက်အောက်ကတရားရုံးတွေစီကနေတရားမျှတမှုရရှိနိုင်ပါမလားစစ်ဆိုးရလက်အောက်မှာရှိတဲ့တရားစီရင်ဟာလွတ်လပ်မှုမရှိတာကြောင့်တရားမျှတမှုရဖို့လည်းမဖြစ်နိုင်ဘူးလို့ရှင်းနေကြီးဦးကြည်မြင့်ကတော့သုံးသပ်ပါတယ
်ကျွန်တော်တို့အစ်စင်ဆောင်နေပါတယ်ဟုတ်ပြီပါနောက်ကျွန်တော်ကရန်လဲ905ဆိုပါဒီပိုင်းတရားခံဖြစ်နေတဲ့ဒုံးတင်စစ်ထားမှုအတွေ့အကြုံရှိအဲ့တော့အဲ့ဒီကြောင့်ဒီကြည့်ရခါမှာတရားမျှတမှုတော့ဘလုံးမှမရဘလုံးမှမရနိုင်ဒါတော့အသေးချာပဲဘုရားမကြီးတန်းရှင်တဲ့ကတော့စမ်းစုကြည့်လို့ဗျာဆွေးတော်ပြီးသားတဲ့နဲ့ဗျာအင်ချင်းကိုကြောက်ဆောင်ချလာလာဘုံဖိုက်ဖဲနဲ့လာရည်ဆိုပြန်ဆိုပြီအဲ့ဒီမှာတာဝန်ကြတဲ့ဟလာတတ်မင်းကြီးရဲဘော်တွေဆိုတက်တည်ဒုက္ခအဲ့လိုမတရားမှုကြီးတော့ပြောင်းချပြတာလေထုတ်ချပြီးတော့နော်အဲ့တော့မလို့ကျွန်တော်ကတော့ဒီသူတို့ရဲ့တရားမျှတမှုကကျွန်တော်တော့အမြင်ရှင်းတယ်တရားမျှတမှုလုံးဝမရှိ
ဒီဘက်မှာတရားရုံးကြားနာဆစ်ဆေးမှုတွေကနောက်ထပ်ထူးခြားမှုတစ်ခုကတော့ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးချောင်းတန်းတော့အပါဝင်နောက်ထပ်အစိုးရအဖွဲ့ဝင်ဟောင်း၃ဦးကိုနိုင်ငံတော်ရှုတ်ချက်ပေါက်ကြားမှုအဥပဒေ31ကောင်းငယ်နဲ့ရန်ကုန်မှာဆွဲထားတဲ့အမှုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးခဲ့ပြီးရန်ကုန်တိုင်းဒေသကြီးမှာအဂတိလိုက်စားမှုနဲ့ဆွဲထားတဲ့အမှုကိုလည်းရှင်းနေဒီဘက်ကပါဝါတင်လိုက်ပြီးဖြစ်ပါတယ်။ဒီမှုကိုတော့လာမယ့်6ရက်နေ့မှာရုံးချင်းထပ်မံချိန်ဆထားတယ်လို့သိရပါတယ်ခင်ဗျာ
။ကိုရင်နိုင်ပါရှင်။အခုဆက်ပြီးတော့ဒီသတင်းဘက်မြန်မာရေးဆွေးနွေးခန်းမှာတော့ Delta COVID ပိုးရှိမရှိစမ်းသပ်မှုကဘယ်လောက်ရေးပါတယ်လဲဆိုတာကိုမင်းနီဆိုတာပြည်နယ်ဓာတ်ခွဲခန်းအမှုဇီဝနည်းပညာဒါရိုက်တာဒေါက်တာဖြူမြတ်တယ်ကိုဒေါခင်မျိုးသက်ကဆက်တင်မေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဒေါက်တာမြတ်တဲ့
မင်္ဂလာပါအန်နီခင်မြတ်တဲ့
အခုပေါ့နော်ဗမာဟိုဗမာပြည်ရင်မကောက်ပေါ့နော်ဒီကဘာလုံးမှာဒီဟို Delta ဒီဗီဇာပြောင်းတဲ့ဟိုကိုရိုနာဗိုင်းရပ်စ်ပိုးမျိုးတစ်တည်းဖြစ်နေပါတယ်ဒီလိုအချိန်မျိုးမှာပေါ့နော်ဟိုဒီ COVID ပိုးမရှိမရှိစမ်းသပ်တဲ့ testing ပေါ့နော်ဟိုကဘလောက်အရေးပါလဲအဲ့ဒါနည်းနည်းအစအရင်ဆုံးပြောပြပေးပါ
testing ဒီအခုက delta ကတကဘာလုံးကပေါ့နော်ဗမာပြည်မှာအပောင်းဝင်တကဘာလုံးကပြန့်နေတော့ testing ကလည်းတော်တော်အရေးပါပါတယ်ပါတယ်ဆိုတာကဒီဟိုးအရင်တော့လိုပဲပေါ့နော် delta မပေါ်ခင်မပြည့် delta လိုမျိုးအဲ့လိုမျိုး variant လို့ခေါ်ပေါ့အမျိုးကွဲပေါ့နော်အာဒီ covid ပိုးမပေါ်ခင်လည်းက lakana shi de lu le sit tin de lu lakana ma shi tin ma shi de lu le sit sit da paw no da surveillance so kha da paw no a lo myo na khu long lu myo na myo long sit da ma to to mya mya thi thi ya yaw sit nai mo wa ayan a ye ji ba de
okay so an lo sit dai kan ma belo ho test myo paw no belo myo san tat mho myo sit tan la de
test ka aku ka ho yin nong ka covid de sa rong ka paw ka sa ne ma tu da ka do po po pi lo test si po mu mya mya che pyan la da paw no test si po pi lo ho a ye twa le mya la de a pyin ho option a lo myo company le mya mya thong na nai na so le twa cha ma lo a myan sit de ho test so ra le shi de a myan sit de test ka di အခုအမေရိကမှာဆိုလို့ရှိရင်အမြန်စစ်တာ home test လို့ခေါ်တယ်ပေါ့နော်အိမ်မှာအိမ်ကတယောက်ယောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာဖြစ်ချင်တယ်ဆိုရင် over the counter လို့ခေါ်တယ်စိတ်ခန့်မှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်တွားပြီးတော့လုပ်ရတယ်အမြန်စစ်တဲ့ test လည်းစစ်တယ်ဒါကတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိရပေါ့နော်ရန်ကုန်နဲ့အိမ်ပမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအမြန်စစ်တဲ့ test အဲ့လိုမျိုးနဲ့တူညီမျှတာပေါ့နော်နောက်တစ်ခုကကြတော့ဟိုလက်မှာစစ်တာဆေးစိတ်ခမ်းမှာတော့ပြရတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တုတ်ကွေးပဲဖြစ်ဖြစ်ဟိုအလိုမျိုးဖြားနာနည်းနည်းပါနှာစီးချောင်းဆိုးပဲဖြစ်အလိုဖြားနာတာပဲဖြစ်ကွာတန်တရာရှိလို့တော့ပြရင်စိတ်ခမ်းမှာဆရာဝန်ကိုယ်တိုင်ဟိုနမူနာယူပြီးတော့ဆိုတော့စစ်တဲ့ဥစ္စာကြတော့အဲ့ဆရာဝန်စိတ်ခမ်းကနေနေပြီးတော့လက်တွေကိုပို့တယ်ဒီစိတ်ရောကလက်တွေပဲဖြစ်ဖြစ်ဟို reference lab တွေပဲဖြစ်ဖြစ်အထူးဟိုကလုပ်တဲ့ lab ပေါ့နော်အဲ့ reference lab တွေဒါဖြစ်ဖြစ်အဲ့လိုမျိုးပို့ရဲကြတော့ဒီဟိုပါဘော PCR လို့ခေါ်တဲ့မျိုး test ပေါ့နော်အဲ့ဒါတော့နောက်တစ်မျိုးရှိတယ်အဲ့ဒါလည်းဟိုအမြန် PCR ရှိတယ်အနည်း PCR ရှိတယ်ဆိုတော့ပေါ့နော်အဲ့ဒါလည်းဒါဟို lab တွေတုံးနေဟိုဟာ test set အမျိုးပုံပေါ်မှာမူတည်ရပေါ့အမြန်ထွက်တဲ့ set ရှိရဲ့အနည်းထွက်တဲ့ set ရှိရဲ့so အဲ့အဓိကအဲ့နှမျိုးပေါ့နော်အဲ့ဒါကြာအိမ်မှာဖြစ်တဲ့ test ရှိတယ်ပြီးတော့အဲ့လိုမျိုးဆေးရောင်ဆေးကမ်းမှာတော့ပြပြောလို့မဖြစ်တဲ့ test ရှိတယ်နောက်တစ်ခုကကြာတော့အခုအိမ်မှာဖြစ်တဲ့ test တွေကဟိုများသောအဖြစ်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးကြာတော့လုံးဝလက္ခဏာရှိတဲ့လူမှာစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲဟို virus ပေါ်ကကိုကကိုပေါ်မှာအများကြီးရှိနေတယ်ကိုထဲမှာအများကြီးရှိနေတယ်အဲ့ဒါကိုဒီ home test လို့ခေါ်တဲ့ဒီအမြန်စစ်တဲ့အိမ်မှာစစ်တာပဲဖြစ်ဖြစ်အဲ့အမြန်စစ်တဲ့ test ကနေပြီးတော့သွားပို့ပြီးတော့ဟို sensitivity ဆိုတာပို့ပြီးတော့ဟိုဟာထိရောက်ချက်ခေါင်းတာပေါ့နော်အဲ့အကယ်၍ home test အဲ့လိုမျိုးအမြန်စစ်တဲ့ test ကိုကကိုစစ်လို့ negative ဖြစ်တယ်ဟိုဟာဆိုလို့ရှိရင်များသောအားဖြင့်ကဆရာဝန်စီမှာစိတ်ကမှာတွားပြပြီးတော့အလိုမျိုးဆက်ဆောင်ရ PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ဟို confirm လုပ်တာပိုကောင်းတာပေါ့နော်အဲ့ဒါမှဟိုဟာပိုးရှိတာမရှိလားဆိုတာကိုဟိုဟာဟိုပိုပြီးတော့ထောက်ခံရရတာပေါ့နော်ဆိုတော့အဲ့လိုမျိုး test တွေခွဲတာပါတယ
်ဟုတ်ကဲ့ဆိုတော့မြန်မာပြည်မှာဒီလိုမျိုးကိုယ့်ဘာသာကိုစစ်တဲ့ဥစ္စာပေါ့နော်ဒီ test kit တွေဒါရင်းနဲ့ဟိုတုံးဟိုဟာအခုလည်းတုံးနေကြပါတယ်တုံးရမှာဘယ်ဥစ္စာကနည်းနည်းပေါ့နော်ဟိုစိတ်ချရတယ်ဟိုဘယ်လိုမျိုး test kit မျိုးကစိတ်ချရလို့ဟိုဒီအမေရိကဟိုစံချိန်နဲ့ပေါ့နော်ဒီလိုသတ်မှတ်ကြပါတယ
်အဲ့ဒါကတော့ဟိုဘယ်ဥစ္စာက test kit ကစိတ်ချရလဲဆိုတော့တိတိကျကျတော့ပြောလို့မရဘူးပေါ့နော်တို့စထုတ်တဲ့ company တွေကလည်းအခုနောက်ပိုင်းရတဲ့အမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့နော်အဓိကကတို့ဟိုဗမာပြည်မှာလည်း test kit တွေကအများသောအဖြစ်ကဟိုအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့နော်အဓိကထုတ်တာဟိုအဲ့လိုညွှန်ကြားချက်လေးပါတယ်ပေါ့နော်ဆိုတာထဲမှာဒီ test kit ထဲမှာအဲ့ထုတ်တာရဲ့ဘယ်အဲ့ကျန်းမာရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်လို့ရှိရင်တော့ဟိုအများဆုံးကပြတော့ WHO ပေါ့နော်ဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကများသောအားဖြင့်ထောက်ခံတာများတယ်ဒါပေမဲ့အဲ့လိုမျိုး China နဲ့ဟိုတရုတ်နဲ့ဟိုနဲ့အိန္ဒိယထုတ်တဲ့ဥစ္စာအဲ့လိုမျိုးထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ဒီမှာဆိုလဲလိုပဲပါပဲအမေရိကန်မှာလည်းအများကြီးပဲကုမ္ပဏီတွေအများကြီးပေါ်လာပါတယ်ပေါ်လာဆိုဒီအမြန်ဆုတ်တဲ့ဥစ္စာကလည်းကုမ္ပဏီတွေအများကြီးပေါ်လာတယ်ဆိုတော့သူကဟိုတစ်ခုနဲ့တစ်ခု တိုက်တလို့မျိုးအဲ့လိုမျိုးတုံးကြတာပေါ့နော်ဒီပို့ပြီးတော့အဆင်ပြေတာကြတော့တက်စကစ်ကဟိုအိမ်မှာလဲစစ်တာဆိုတော့ဟိုနှကောင်းပတ်ဝန်းကျင်ကိုပဲဟိုအတွင်းပိုင်းနည်းနည်းပေါ့နော်အကောင်နှကောင်းပတ်ဝန်းကျင်ကိုပဲနမူနာလွယ်လွယ်ကူကူယူနိုင်တဲ့အဲ့လိုမျိုးကတော့ပို့ပြောအဆင်ပြေတာပေါ့ဒါဆိုရင်ကိုတိုင်လဲနမူနာယူတဲ့အတွက်ကြောင့်မလို့လေဆိုတော့ဟိုအရင်တုန်းကဆိုလို့ရှိရင်ဟိုးဟိုအတွင်းပိုင်းထီကိုဆက်နမူနာယူရတယ်လေဆိုတော့အဲ့လိုမျိုးဆိုယူရတယ်ဆိုလို့ရှိရင်အဲ့လိုမျိုး test kit ဆိုလို့ရှိရင်တော့ဒီကိုတိုင်အိမ်မှာ test တုတ်တာဆိုရင်တော့ခက်မယ်ပေါ့နော်ဒါပေမဲ့ထီထီရောက်ရောက်ကလည်းအဲ့လိုမျိုးဟိုးအတွင်းပိုင်းကိုရတဲ့ဥစ္စာကတော့ပို့ပြောတော့ထီရောက်တယ်အဲ့ဒါကဆေးဆရာဝန်ဆေးကနေမှာယူရတော့ပိုကောင်းတာပေါ့နော်
ဆိုတော့ဒီအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာလည်းကာကွယ်ဆေးတွေထိုးပေးနေပြီပေါ့နော်ဒီကာကွယ်ဆေးထိုးပြီးတာလူပေါ့နော်ဒါနောက်မထိုးရသေးတဲ့လူပေါ့နော်ဆိုတော့ဒီ test လုပ်တဲ့ဥစ္စာကာကွယ်ဆေးထိုးပြီးတာလူတွေက test ကိုဘယ်ချိန်မျိုးမှာဟိုလုပ်တဲ့လဲဒါမှမဟုတ် test မလုပ်ဘဲနဲ့ဟိုနေတယ်လားဟိုထထားလို့ရသလားအဲ့ဒါလေးနည်းနည်းရှင်းပြပေးပါဒီကာကွယ်ဆေးနဲ့ test လုပ်တာနဲ့ပတ်သက်ပြီးတော့
โอเคအခုကကာကွယ်ဆေးတွေကလည်းကြကြံပြန်ပြန်ထိုးနေကြပြီဆိုတော့ပေါ့နော်နှစ်ခုရှိရပေါ့စစ်မယ်ဆိုလို့ရှိရင်ကာကွယ်ဆေးထိုးပြီးတော့ဟိုနေကောင်းတဲ့ပုံမှန်ဘာမှမဖြစ်ဘူးကြကြံမှမှာပဲဆိုလို့ရှိရင်စစ်နိုင်တဲ့အဲဒီကာကွယ်ဆေးထိုးရပြီးတဲ့လူကစစ်နိုင်တာဘာလဲဆိုတော့ကာကိုခံအားဒါဒီကာကွယ်ဆေးကနေပြောကိုခံအားတက်လာမလားမတက်လာလားပေါ့နော်ဒီကိုဗစ်ကိုပိုးကိုကာကွယ်နိုင်ဖို့အတွက်ဒီ antibody လို့ခေါ်တဲ့ဟာတက်ရှိလာလားဆိုတာကိုစစ်နိုင်တာပေါ့နော်အဲ့ဒါကဒီကာကွယ်ဆေးထိုးရဲဘာမှလည်းဟိုနေမကောင်းတာပါညာဖြစ်တော့ပဲနဲ့ဆိုလို့ရှင်အဲ့ဒါဆိုလို့ရှင်နှစ်ပတ်သုံးပတ်လောက်ထိုးနောက်ဆုံး dose ထိုးပြီးတဲ့အချိန်အတွင်းမှာဆိုလို့ရှင်ဟို antibody test ဆစ်လို့ရတယ်ဒါကြတော့ကိုခံအားဟိုရှိလာအောင်ဆစ်တာပေါ့နော်နောက်တစ်ခုကတချို့တွေကတချို့ကာကွယ်ဆေးထိုးထားတဲ့လူမျိုးတွေကကြတော့ဟိုတုံးတဲ့သူကလည်းမတူဘူးပေါ့နော်ကိုခံအားမကောင်းလို့ကာကွယ်ဆေးကြောင့်မလို့ဖြားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြောက်လို့ရှိရင်တော့စောစောကပြောသလိုဟိုantigen အမြန် antigen test ပဲဖြစ်ဖြစ်ဟို PCR test ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆက်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲ antibody စောစောကပြောရဲကိုခံအားရှိမရှိဥစ္စာကိုလည်းဆက်လို့ရပါတယ်ဒါပေမဲ့အဲ့လိုကာကွယ်ဆေးထိုးပြီးတော့ဘယ်အချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးနေမကောင်းဖြစ်ကြတယ်ဆိုလို့ရှင်ကိုဗစ်ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာဒီဟို testing လုပ်တာကရောဟိုအဆင်ပြေပါမလား
test လုပ်တာtest လုပ်တာကတော့လည်းဘာအနေမှမရှိပါဘူးဟိုဒီတိုင်းဒီစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ပို့ပြီးတော့ဒီအနောက်ပိုင်းတန်းနိုင်ငံတွေမှာတော့ပို့ပြီးတော့ပို့ပြီးတော့ဟိုဟာဖြစ်တာပေါ့နော်စံနမူနာကောက်ဖို့စံနမူနာမျိုးစုံပို့ဟိုကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာပေါ့အရင်တော့ဆိုရင်ဟိုးနှကောင်းအထိုးအရင်ပိုင်းဒီထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်ဒီအနောက်ပိုင်းတန်းပြည်တွေမှာဒီစရွေး saliva ဆိုပြောလေအဲဒါအဲ့လိုမျိုးပဲဖြစ်ဖြစ်အဲ့နောက်ပြီးတော့ဒီပစက်အတွင်းပိုင်းမှာဒီအဲ့လိုမျိုးဟိုအာကောင်အနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်နောက်အဲ့လိုမျိုးရိုးရိုးနှကောင်းအဝလေးမှာပါပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့လိုဆိုတော့ပို့ပြီးတော့ဟိုလူနာတွေပေါ့နော်ပို့ပြီးတော့ခန်းနိုင်ရတောင်လို့ဆိုတော့အဲ့လိုမျိုးလေအခွင့်အရေးပုံများလာဆိုတော့ဟိုအန်အရေရှိတယ်ဆိုတော့မရှိပါဘူး။နောက်ဟိုဟိုကကိုခံအားဆစ်တယ်ဆိုလို့ရှိရင်အဲ့လို antibody ဆစ်တယ်ကိုခံအားဆစ်တယ်ဆိုလို့ရှိရင်ရိုးရိုးတွေးဖောက်တာပဲပေါ့နော်။ဆိုတော့အဲ့ဒါလည်းဒီရိုးရိုးအပေါက်လေးဆိုတလို့လောက်လေးပဲခဏလေးပဲရိုးရိုးတွေးဖောက်တာလည်းဆိုတော့အန်အရေဘာမှမရှိပါဘူ
း။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတ
ယ်
။တော်ခင်မျိုးတဲ့ဆက်တဲ့မြင်းမြန်ထားရပါရှင်။ဒုတိယပိုင်းနိုင်ရွယ်အစည်းအဝေးဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ဒီ OA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voaswahili.com voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီ။ VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။VOA American အစံတနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတူမီတာ32 32 51နဲ့လိုင်းလက်မီတာ190ရူကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့တနင်္ဂနွေညပိုင်းအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့။အခုအရင်ဆုံးတော့မန်အင်ဂျင်နိုင်အစီအစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင
်မင်္ဂလာပါရှင်ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါမြန်မာစစ်ကောင်စီဟာသူတို့ဖမ်းဆီးလို့မမိသေးသူတွေရဲ့သားသမီးတွေကိုပြန်ပေးဆွဲနေကြောင်းကုလသမဂ္ဂဆိုင်ရာကျွမ်းကျင်သူကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာRebecca Redcliffe ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။စစ်ကောင်စီဟာသူတို့လိုက်လံရှာဖွေဖမ်းဆီးနေသူတွေရဲ့ကလေးတွေ၊ဆွေမျိုးတွေကိုစနစ်တကျပြန်ပေးဆွဲနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဗုဒ္ဓဘုရားက Tom Andrews ကနေဗီဒီယိုကွန်ဖရင့်နဲ့အစီအခံတင်ပြရမှာတိုင်းပြည်ရဲ့အခြေအနေတွေဟာဆိုးရွားနေပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းရဲ့လက်ရှိကြိုးပမ်းမှုတွေဟာအလုံးမဖြစ်တော့ကြောင်းသတိပေးပြောဆိုခဲ့ပါတယ်။ Tom Andrews ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်ပြပြီးနောက်တစ်နေ့ကြာသာပတေးနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကကြေညာချက်မှာလူ့ခွင့်ရေးဆိုင်ရာကဆိုးကြီးအဖြစ်သတိပေးထားပြီးအာနာသိန်းချိန်ကလေးကစတင်ကျူးလွန်ခဲ့တဲ့နှင်းပန်းနှိပ်စက်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုထိမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာမှာစစ်တပ်နဲ့သူ့တပ်ဖွဲ့ဝင်တွေတတ်ခဲ့တဲ့လူပေါင်း1100ကျော်ရှိတယ်လို့ဆိုပါတယ်။ဒီမိုကရေစီရေးဆန္ဒပြသူတွေကိုနှိမ်နင်းဖို့စစ်ကောင်စီဟာတနက်ရိုင်ဖယ်တွေစနိုက်ပါတွေအသုံးပြုခဲ့တယ်လို့စနစ်တကျပြင့်မှတ်ထားတပ်ဖြတ်တာတွေကိုအဲ့ဒီအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။စီရင်ရထိတ်တိုက်ရင်ဆိုင်ရမှာအသုံးပြုတဲ့လက်ပစ်ပုံ၊လောက်ချာ၊အမြောက်ကြီးစံတွေအသုံးပြုပြီးဆန္ဒပြသူတွေနဲ့လူနေအိမ်တွေဘက်ကိုပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်ဆိုသူတွေပြစ်ခတ်တာတွေကိုကြည့်ရင်အပြစ်ခံရသူတွေရဲ့ဒဏ်ရာတွေဟာဥကောင်းနဲ့တင်ပါမှဖြစ်နေတာကိုမကြာခဏတွေ့ရပြီးဒါဟာလူတွေကိုအပြင်းထန်ဆုံးထိခိုက်ဒဏ်ရာရစီဖို့ရည်ရွယ်ပြစ်ခတ်တာဖြစ်တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ Tom Andrews ရဲ့အစီရင်ခံစာအရဇူလိုင်လအထိမွေးကင်းစ14လသားအရွယ်ကစလို့အသက်18နှစ်အောက်ကလေးပေါင်းအနည်းဆုံး85ဦးဟာစစ်ကောင်စီလက်ချက်နဲ့တိစုံခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်မကြသေးခင်ရက်တွေအတွင်းချင်းတီနဲ့ထန်တလန်မြို့မှာစစ်တပ်နဲ့ PDF တွေကြားတိုက်ပွဲတွေကြောင့်မျိုးလုံးကျွန်းညီပါလူတွေထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြင်ထွက်ပြေးမီးငြိမ်းတပ်ဖို့စူးစမ်းနေတဲ့ခရစ်ယာန်တဲအုပ်ဆရာတယောက်ကိုစစ်သားတွေကတနက်နဲ့ပစ်တက်ခဲ့ကြောင်းအလောင်းကိုသဲယူချိန်မှာဘက်ဘက်လက်တကြွယ်အဖျက်ခံထားရတယ်လို့ခရစ်ယာန်ဖျားကြောင်တာဝန်ရှိသူကမြန်မာနောင်သတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီသတင်းဟာမှန်ကန်မှုမရှိပဲစက်တင်ဘာလ18ရက်နေ့တိုက်ခိုက်မှုတွေမှာအိမ်အလုံးပေါင်း20နဲ့အစိုးရအဆောက်အုံတစ်ခုမောင်းပျက်စီးခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။တစ်ဆက်တည်းကောက်နှုတ်တင်ပြမှာကလက်နက်ကင်တော်လှန်ဖို့ကြေညာလိုက်ပြီးတဲ့နောက်မြန်မာစစ်တပ်ပေါ်တိုက်ခိုက်မှုတွေအချိန်မြင့်လာဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ထောက်ချခံရတဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဖွဲ့စည်းထားတဲ့ရှင်ပြန်အစိုးရကနေခုခံတော်လှန်ကြဖို့ကြေညာလိုက်ပြီးတဲ့နောက် PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနေရလို့ဆိုပါတယ်။စစ်တပ်အုပ်ချုပ်မှုကိုစန့်ကျင်ဖို့မေလကစပြီး PDF တပ်တွေကိုမြန်မာနိုင်ငံတဝန်းဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။ဒီတပ်ဖွဲ့တွေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တိုက်ရိုက်ထိန်းချုပ်ဖို့တော့အကန့်အသတ်တွေရှိနေတယ်လို့ဆိုပါရယ်အခုလိုတိုက်ပွဲတွေပြင်းထန်လာတာကိုအနီးကပ်စောင့်ကြည့်နေတဲ့ကျွမ်းကျင်သူတွေပြောပြချက်အရတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင် ပ PDF အဖွဲ့ဝင်ပေါင်းခမန်းချီ2000ကနေ3000ထိရှိတယ်လို့ဆိုပါတယ်။အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းစစ်သား30အသက်ခံခဲ့ရတယ်လို့ချင်း PDF ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့နေရာတွေကမြန်မာနိုင်ငံအနောက်မြောက်နဲ့အလယ်ပိုင်းမှာဖြစ်တယ်လို့ဆိုပါတယ်။မကွေးတိုင်းမှာဆိုရင်စက်တင်ဘာလ15ရက်နေ့ကစစ်တပ်ကို PDF တွေတိုက်ခိုက်ခဲ့ရမှာစစ်သား6ဦးသေဆုံးခဲ့ပြီးတအူးဒဏ်ရာရကြောင်း PDF တွေကပြောပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံအလယ်ပိုင်းဒေသမှာစက်တင်ဘာလ9ရက်ကနေ10ရက်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့် PDF တွေအပါအဝင်အရက်သားအနည်းဆုံး18ဦးလောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။စက်တင်ဘာလ9ရက်နေ့က NUG ယာယီတမရဒူဝါလာရှိလာရဲ့ပြည်သူတော်လှန်ရေးခုခံစစ်ကို Facebook ကနေဗီဒီယိုနဲ့ကြေညာတဲ့နေ့မှာမှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရပေါက်ကွဲမှုပေါင်း40ကျော်ဖြစ်ခဲ့တယ်လို့ American အခြေစိုက်လက်နက်ကင်ပဋိပက္ခဖြစ်ပွားရာနေရာနဲ့တိုက်ပွဲဆိုင်ရာအချက်လက်တွေကောက်ယူနေတဲ့အဖွဲ့ကစည်ရင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာအတိုင်းအဝန်းရဲ့အကူအညီတွေကိုတောင်းခံမျှော်လင့်ခဲ့ပေမယ့်ဘာမှဖြစ်မလာတဲ့အပြင်ပြန်ပြီးခုခံတိုက်ခိုက်တာမျိုးမလုပ်ရင်ပြည်သူတွေပေါ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ NUG တာဝန်ရှိသူတွေဘက်ကပြောကြားခဲ့ကြောင်းဆောင်မမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း20ရာခိုင်နှုန်းအတွက်ဒေါ်လာတန်း300ကုန်ကြမယ်။ကိုဗစ်ကာကွယ်ဆေးထိုးပေးရေးရှင်ပြိုင်အစိုးရစီစဉ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The South China Morning Post သတင်းစာအွန်လိုင်းမှာမင်းရဲ့ကြော်ရေးသားထားတဲ့ဆောင်မဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေမြေကဒေသခံတွေကာကွယ်ဆေးထိုးပေးနိုင်ရေးလက်တွေ့ကြပြီးအကျိုးရှိတဲ့ချီကပ်မှုနီးနာနဲ့စီစဉ်ဆောင်ရွက်နေကြောင်း NUG ဗန်နာယီဝန်ကြီးဦးတင်ထွန်းနိုင်ကပြောကြားခဲ့တယ်လို့ဆိုပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လက်နက်ကိုင်တော်လှန်ဖို့အတွက်ကနဦးရထားတဲ့ American Dollar တန်း900အတွက် online ထီနဲ့ကဘာလုံးဆိုင်ရာရန်ပုံငွေရှာဖွေမှုကအထောက်အကူပေးလိမ့်မယ်လို့ NUG အစိုးရဖွဲ့ကမျှော်လင့်ထားတယ်လို့ဆိုပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစုစုပေါင်းလူဦးရေ54ရာခိုင်နှုန်းနဲ့က6ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးရထားတာကြောင့်ကမ္ဘာလုံးဆိုင်ရာရန်ပုံငွေရှာဖွေမှုကနေရတဲ့ဝင်ငွေတွေကတက်ထိုင်တဲ့လောက်ကာကွယ်ဆေးထိုးပေးနိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။ NUG ဗန်နာယီဝန်ကြီးဦးတင်ထွန်းနိုင်ကို This Week in Asia ကမကြာသေးခင်ပြုလုပ်ထားတဲ့မင်းညံကမှသူတို့ရဲ့ကာကွယ်ဆေးထိုးပေးဖို့အစီအစဉ်ကိုစစ်တပ်ထိန်းချုပ်မှုအောက်မှာမရှိတဲ့ဒေသတွေမှာအရင်ဆုံးအကောင့်ထဲပေါ်ဖို့ရှိနေကြောင်းနဲ့ဒေါ်လာတန်း300လောက်ကုန်ကြမယ်လို့မျှော်လင့်ထားကြောင်းဝန်ကြီးဦးတင်ထွန်းနိုင်ကပြောကြားခဲ့တယ်လို့စောင်းမမှာဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မိုင်းအင်ဂျင်နိုင်ရဲ့သတင်းဆောင်ပါကောက်နှုတ်ချက်အစီအစဉ်ပြီးအခုတော့မြမပီမှပေးစာများခန္ဓာကိုအလှည့်ပေးကြပါရစေ။မအေးတနာကျော်အစီအစဉ်တင်ဆက်ပေးထားပါရဲ့ရှင
်။ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိနာရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့ဗီဒီယိုတိချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါသေး යි ။အခုပထမအဦးဆုံးဗီဒီယိုကိုကြပြလေးတို့ရေးပို့လာတဲ့သောရရှင်ရဲ့စာကိုဝေမျှပေးချင်ပါသေး යි ။မြန်မာနိုင်ငံမှာအခုလိုမျိုးစစ်ဘေးနိုင်ငံရေးအကျက်တွေကြုံတွေ့နေရချိန်မှာထွက်ပြေးနေရတဲ့သူတွေဖို့ရေဒီယိုဟာတခုတည်းသောမိတ်ဆွေပါလို့ရေးလာတဲ့သောရရှင်တယောက်ကကချင်ပြည်နယ်ကအစာရေးလာတာဖြစ်ပါတယ်။သူကရေဒီယိုဆိုပြီးတော့ကြပြလေးတစ်ပုဒ်ရေးပို့လာတာပါ
။အခုလိုကာလမှာ VOA ကတော့တကယ့်ကိုကျေးဇူးရှင်ပါပဲ။တောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရတဲ့သူတွေဖို့ရေဒီယိုဟာမိတ်ဆွေပါပဲ။အဲ့ဒီအချိန်မှာ VOA လည်းပါပါတယ်။အင်တာနက်ရပြီဆိုပေမဲ့လည်းဒေတာတွေအရင်လိုဈေးမချိုတော့တာကြောင့်ဝင်ငွေမရှိတဲ့ကျွန်တော်တို့ဖို့ live ပေါ်မှာရုပ်သံနဲ့တကွာကြည့်ခြင်းပေမဲ့လည်း radio လေးနဲ့သာသတင်းတွေကိုနားဆင်ပြစ်ပါတယ်ငငယ်ကလေတော့တဲ့မှာအဖိုးဖွားတွေနဲ့အတူနားထောင်ကြရတဲ့ VOA ဟာအခုချိန်မှလည်းတဖန်အားထနေရပြန်ပါပြီ ကျွန်တော်ကတော့မိုင်းရင်ချင်းနိုင်ရဲ့နိုင်ငံတကာသတင်းမီဒီယာကောင်းထုတ်ချက်အစီအစဉ်တွေကိုအတော်သဘောကျနေပါတယ်။မချေးမုံတွေကတော့အင်္ဂလိပ်စာလေ့လာရင်တွေ့ဖြစ်ပါတယ်။အပြားလေးတစ်ပုဒ်လည်းပေးပို့ချင်ပါတယ်။လေကွင်းတဲကဒဲတလုံးမှာမာယာအငွေ့လေးနည်းနည်းချင်းတောတောင်တွေကြားမှာအာနာဆက်လေးနည်းနည်းထန်ရေဒီယိုဟာအာနာကိုရှောင်ရှားဖို့မာယာကိုတစ်ဖက်လက်နဲ့တုံးနေပြီးနှစ်ပြုတ်တစ်ခွက်ရဲ့အာဟာရမှာချင်းတွေဟာမယိုင်းလွန်နေပြီးရဲတံတွေကိုကြဲကြဲသွားစေသည်မာယာရှင်များသနာမိလေမလား
လူရုမိတ်ဆွေဗျူရွှင်လန်းချက်မြပါစေတဲ့ကချင်ပြည်နယ်ကတော်ရရှင်ကုဇော်မိုးအောင်ရေးလာတာပါလူရုမိတ်ဆွေပြည်သက်တွေအားလုံးဒုက္ခဆင်းရဲတွေကအမြန်ဆုံးလွတ်ကင်းနိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်ဗျူရီကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာကြအကြံပြုလာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်အောင်မိုးဆွေဆိုတဲ့တော်ရရှင်ကတရင်တိုက်ရိုက်ကျင်းညာနေတာကိုရုတ်တန့်ကြည့်ချင်းလို့ဘယ်လိုရှာရမလဲတဲ့ဟုတ်ကဲ့ပါကိုအောင်မိုးဆွေပြောတာမှန်ပါတယ်နော်ကျမတို့အခုဆိုရင်ဒီရုတ်တန့်ထုတ်လွှင့်မှုအစီအစဉ်တွေပြင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်မှုတွေကိုဒီရုံမြင့်တန်ချာနေပါကြည့်လို့ရအောင်လို့တိုက်ရိုက်ဟိုရေဒီယိုထုတ်လွှင့်ပုံတိုက်ရိုက်ပြတာမျိုးလဲထုတ်လွှင့်ပေးနေပါပြီကျမတို့ခိုင်းရေဒီယိုထုတ်လွှင့်ချိန်မနေ့ပိုင်းညပိုင်းနှစ်ချိန်ဖြစ်ပါတယ်ရေဒီယိုကနေပြီးဖန်ယူနားဆင်တဲ့သူတွေကတော့အဲ့ဒီထုံးလွှင့်ချက်ကိုရေဒီယိုကနေပြီးနားဆင်နိုင်တယ်လို့ရုပ်တံကြည့်နေတယ်ဆိုတော့ကျမတို့ရဲ့လူထုမိတ်ဆွေရုပ်တံလိုက်မှလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံမှာက Facebook ကနေပြီးတော့အားပေးတဲ့သူတွေလည်းများတယ်ဆိုတော့ Facebook ကနေကြည့်နေတယ်ဆိုတော့ကျမတို့ဒီထုံးလွှင့်ချိန်နဲ့တပြိုင်နက်တည်းမှာ Facebook ကနေပြီးတော့ကျမတို့တခြားထုံးလွှင့်မှုတွေလိုပဲတိုက်ရိုက်ကြည့်ရှုလို့ရပါတယ်ရှင်။Facebook ဆိုလို့နောက်ထပ်လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ YouTube ကနေပြီးတော့လည်းနောက်ပိုင်းမှာအကြည့်များလာကြတာတွေ့ရပါတယ်နော်။ဒါကြောင့်မို့ YouTube ကိုအသုံးပြုတဲ့သောရရှင်တွေလည်း YouTube ကနေပြီးတော့ကျမတို့ရဲ့ဒီ Radio နောက်ပြီးရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်။အခုဟာဖန်ယူနာဆင်ရုံနဲ့မကကြည့်ရှုလို့ပါထည့်ပြောနေရ။ခုနပြောသလိုပဲ Radio ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ကိုအောင်မိုးဆွေကျမတို့ကို Facebook ကနေကြည့်ရဆိုရင် Facebook ကနေထုတ်လွှင့်ချိန်မှာကျမတို့ရဲ့စာမျက်နှာမှာသွားပြီးတော့ကြည့်ပါရုပ်မြင်သံကြားကနေပြောကြည့်ရဆိုရင်လည်းအဲဒီ Radio ထုတ်လွှင့်ချိန်မှာရုပ်မြင်သံကြားကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်ကျမတို့ view ကိုစာရင်းနေကြတကုံမျိုးတက်ကတော့ဆင်အန်ကယ်ဦးလာထွန်းကတော့ဒီတစ်ခါလဲစာရှိတစ်စောင်ရေးလာပြန်ပါတယ်သူကကိုဗစ်ကအမေရိကန်ပြည်အောင်စုမှာခေါင်းထောင်နေတော့မလို့ကျွန်တော်ရဲ့စိုးရိမ်စိတ်တွေပို့ပြီးဖြည့်ဆည်းလာရပါတယ်ကျွန်တော်တို့တတ်နိုင်တာဆူတောင်းမြစ်တာပို့တာပဲမလို့ဘေးရန်ကင်းကြပါစေစီရင်ကင်းကြပါစေကိုစိတ်နှပြကျမ်းမာကြပါစေလို့ထက်သန်တဲ့မေတ္တာနဲ့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဒီတော့ရှင်ဦးလာတွန်းကကျမတို့အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပ
ါကျွန်တော်တဘောအလုံး280မှာနှစ်ပေါင်း450 VOE ကိုနားထောင်လာခဲ့တာဒီနေ့မနေ့လောက်ကျင်းနာအာရဝန်တာအားပထမဆုံးပါပဲလို့တောင်ပြောချင်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ကြည့်လေမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာရန်တရားလို့လည်းခေါ်တဲ့ကုလသမဂ္ဂအဖွဲ့ကြီးက IIMM ရဲ့အကြီးအကဲမစ္စတာကွန်ဂျောင်းနဲ့အသေးစိတ်တွေ့ဆုံမင်းများကားကိုစုံစုံလင်လင်မင်းများတင်ဆက်ပေးတာကိုတည်တားလည်လိုက်ရတာကတစ်ချက်မိုင်းချင်းနိုင်ပြောပြတဲ့နယူးယောက်တိုင်းသတင်းစာကြီးကကုလမှာနိုင်ငံကိုယ်စားလှယ်ရွေးချယ်ပုံကိုတမိုင်းနမူနာတွေနဲ့ရွေးချယ်ပုံစံနှုံးတွေအထားတွေကိုပြည့်ပြည့်စုံစုံတည်နာလည်ခဲ့ရတာကတစ်ချက်ဒေါခင်မျိုးသက်ပြောပြတဲ့အကျန်းဖက်တမားလို့ကြော်ကြတဲ့တာလီမန်တွေရဲ့အမျိုးသမီးတွေအပေါ်ဆက်ဆံရေးစံတွေကိုနားထောင်ရတာကတစ်ချက်စတာတွေနားထောင်ရတာတကယ်ကိုစံပြူတိုက်တဲ့တမိုင်းတွေကိုရေးနေတဲ့သဘောခံစားနားလည်လိုက်ရလို့ပါ VOA ကနောက်ဆုံးပေါ်တမိုင်းဆရာများဖြစ်နေလိမ့်မလားနိုင်ငံမြန်မာနိုင်ငံရဲ့အခြေအနေတွေကလည်းမကြုံစဘူးအော်ချရလောက်တဲ့အင်မတန်ဆိုးရွားခက်ထန်တဲ့ရက်စက်တဲ့ဗရံပရာဖြစ်ရတွေနဲ့နိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါကျွန်တော်တို့ပြည်သူတွေရုန်းကန်လှုပ်ရှားနေကြရတဲ့အဖြစ်တွေကလည်းဘဝညာအောင်ဖြစ်နေကြားနေကြရတာတွေဟာပြောရရင်အင်မတန်ကိုမှမတတ်မတာဖြစ်ရတဲ့အဖြစ်တွေပါပဲတခုတော့ရှိပါလေဗျာအခုလောက်မကြီးကျယ်မခမ်းနားမတိုးတက်ပေမဲ့လည်းအလားတူဖြစ်ရတူနိုင်ငံရေးသဘောတရားစင်စင်တူတဲ့1990ပြည့်နှစ်ကကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ကိုယ်တွေ့ရင်ဆိုင်ကြုံတွေ့ဖြတ်တန်းခဲ့ကြပြီးတဲ့နိုင်ငံရေးဖြတ်တန်းမှုကြီးတခုကတော့အထင်ရှားရှိခဲ့ပြီးသားပါကျွန်တော်တို့နိုင်ငံရဲ့မပြောင်းလဲမတိုးတက်မရွေ့မရှားဖြစ်နေသေးတဲ့အခြေအနေတွေကပြည်သူတွေပညာပေးနေသလို88ကအချိုးတွေ27မှာလာမချိုးနဲ့ဆိုတဲ့အတိုင်းလုံနိုင်ဖို့အတွက်အရန်အရေးကြီးနေပြီဆိုတော့ကျွန်တော်တို့နက်သဘောပေါက်ဖို့အချိန်ပါပဲလို့သတိပေးချင်ပါတယ်ကျွန်တော်တို့တင်ယူနိုင်တင်ငန်းစာထုတ်နိုင်ယူနိုင်ရမှာပေါ့အသက်အရွယ်ရတရားစကားကိုပြောရရင်အဝိဇ္ဇာနဲ့တဏှာအရင်ခံဥပါဒံဆိုတာလို့မတိမှုနဲ့တတ်မှတ်မှုအပေါ်မှာဥပါဒါနဲ့ထပ်ပေါင်းထားရင်တော့ပ ပါလို့ရမယ်ဘလို့လောက်ရမယ်မသိဖြစ်တဲ့အပြင်ကို့အနေထားပေါ်တတ်မဲ့နေတာကနေအခြေခံပြီးလူမျိုးဆွဲပုဂ္ဂိုလ်ဆွဲပါတီဆွဲအယူဆဆွဲတွေနဲ့ပိတ်လောက်ခန့်နေမယ်ဆိုရင်တော့အမြင်နေနေနဲ့နေမြင်နေရဟောင်းစစ်အာဏာရှင်ရောက်ပြန်ရောက်ဖို့ကတရားတော်လို့ဖြစ်နေမှာဟုတ်တော့အစိုးရရင်ဆုံးပါပဲဗျာ
ဆရာနာရှင်လက်အောက်ကိုပြန်ရောက်မှာအထူးစိုးရိမ်နေတယ်။တကောင်လောက်ွယ်တဲ့စိုးတဲ့သူနောက်ဆုံးကြောင်းလေးရေးထားတာပါ။နောက်ထပ်ကိုကိုအောင်စုရဲ့တော်လှန်ရှင်ကတော့ဒီတော်လှန်ရေးအောင်မြင်ဖို့အတွက်လက်တွေ့ကြာကိုလှုပ်တင်ပါပြီဆိုရဲသူရဲ့ထင်မြင်ယူဆချက်ကိုပြောလာပါတယ်။မြမပြည်တော်လှန်ရေးအတွက်ဒီပကိုမျှော်လင့်အားကိုးတဲ့စိတ်တွေရပ်တင်ပါပြီ။
မြမတော်လှန်ရေးဖြစ်တဲ့အတွက်မြမပြည်သူလူထုတရားလုံးကပဲတော်လှန်ရပါမယ်။အောင်မြင်မယ်ဆိုတဲ့အရှိတရားအမှန်တရားကိုလက်ခံဖို့အရေးကြီးနေပါပြီ။တိုင်းရင်းသားညီကိုမောင်နှမပြည်သူလူထုအားနဲ့တွန်းလှန်ရင်အရေးတော်ပုံမဟုတ်ချအောင်မြင်မယ်ဆိုတာယုံကြည်လိုက်ပါ။စုတောင်းတာမျှော်လင့်တာတွေတကယ်အပြင်မှာလက်တွေ့မကြပါဘူး။တော်လှန်ရေးဟာလက်တွေ့အရန်ကြပါတယ်။သူအနေနဲ့ကတော့တော်လှန်ရေးလုပ်တာကလက်တွေ့
င်းတို့နောက်ပိုင်းမှာအသေးပြသပါမယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင်bamiset@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကောင်းချင်တယ်ကိုအခုဆက်ပြီးတော့မြစ်သားဒီလက်ဆောင်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်ရှင်။ဒီတစ်ပတ်ဒေးတောင်းလာတဲ့တော်ရရှင်ကတော့ view ကိုအမြဲတမ်းစာရေးတတ်တဲ့ Ron Omser ဆိုတဲ့တော်ရရှင်ဖြစ်ပါတယ်
။စက်တင်ဘာလမှာကြောက်တဲ့ကျွန်တော်ရဲ့55နှစ်မြောက်မွေးနေ့မှာကျွန်တော်တို့မင်းတပ်မျိုးကတော့စစ်ရဲ့နေထိုင်ုံနေနဲ့အကြီးတန်းရုပ်ဆူပြီးတော့မြုပ်ပြက်ကြီးလိုဖြစ်နေတာစိတ်ပျက်စရာကောင်းလာပါတယ်ဗျာ။တချင်တုန်းကငင်းညာသာယာပြီးတော့ပျော်ရွှင်စရာကောင်းခဲ့တဲ့ကျွန်တော်ဇာတိမျိုးလေးမင်းတပ်အတွက်အများကြီးစိတ်မကောင်းဖြစ်ရပါတယ်။ဝိနည်းတချင်းတောင်တိုင်းထုတ်လွှင့်ပြီးတဲ့ view ကိုဒီတစ်ခါလဲအစိုးရစိုင်းဒီဇိုင်းရဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့တချင်းဟောင်းလေးကိုထုတ်လွှင့်ပြီးဖို့တောင်းဆိုပါတယ် view ဝိုင်းတော်သူဝိုင်းတော်သားများစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်ဝကြပါစေမြမပြည်လည်းအမြန်ငြိမ်းချမ်းပါစေမင်းတပ်မျိုးလည်းအေးချမ်းပါစေကဘာကြီးလည်းအေးချမ်းပါစေ
သူကစက်တင်ဘာလမှာကြာရောက်တဲ့မွေးနေ့ဆိုပြီးတချင်းလှန်တောင်းထားတော့နှစ်ပတ်လောက်ရှိပါပြီနော်ကျမတို့သူရှိကတောင်းထားတဲ့ခြာတွေကိုအရင်ထုတ်လွှင့်ပေးနေတဲ့အတွက်ကြောင့်မလို့ဒီတော်ရရှင်တွေမွေးနေ့ဒီလက်ဆောင်ကိုတော့အခုစက်တင်ဘာ26ရက်နေ့မှာထုတ်လွှင့်ပေးနိုင်တာဖြစ်ပါတယ်သူရဲ့မွေးနေ့ကဘယ်နေ့လဲလို့တော့ဒီတော်ရရှင်ရေးမလာပါဘူးရှင်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့စိုင်းကြီးဆိုင်တီးဆိုထားတဲ့တောင်ပေါ်မြေရဲ့တခြားတမျက်နှာဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးချင်ပါတယ်ရှင်ဒီတောင်းတဲ့တော်ရရှင်မွေးနေ့ရှင်ကိုရောင်ရောတိတ်ချစ်တော်ရရှင်အားလုံးနဲ့မြန်မာနိုင်ငံကအစိုးရအနေထားရုံကြုံတွေ့နေရတဲ့သူတွေအားလုံးစိတ်ချမ်းသာမှုတစ်ရင်ကရနိုင်ကြပါစေလို့ဆုတောင်းချင်ပါတယ်ရှင်။နားဆင်ခံစားကြည့်ပါဦးနော်
။ချယ်ရီတာယာလေးတော်ရီတကယ်ပေါ်ရမည်။ရောစရာလေးခင်လွေတဲ့ရှမ်းမာလီရီနေရဲ့ရှမ်းပြည်ဆရာစရာတွေရိုက်ကြနဲ့တချင်းသတ်စရာတွေစာရေးစရာတွေမြင်သာတွေကြံကြံပြီးပြောပြတာတွေတကယ်ထက်လို့နေတောင်းပေါ်မြည်ရလာ
တောင်မမီရဲ့တခြားတမျက်နှာဆိုတဲ့တခြင်းကိုနားဆင်ကြားရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှိနေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမတမားချင်းတွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောင်းထိုင်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေပြောင်းထိုင်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်တောင်းပန်ပြီးရတဲ့ Charter မျက်နှာမှာ Cherry Tree လေးရဲ့နံဆွဲနေပါရရဲ့ဆိုးတဲ့ဖြစ်ယူတော်ရဟာလောင်ရာတွင်နဲ့ရုပ်ရဲ့လူရာရာတွင်တကယ်ရန်ပြောပြရာရာတွင်ပုံလုံးတာနေကိုရရေ
မအေးတနာကျော်စီစဉ်တင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့သတင်းတွေကသူတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကသူတာဆိုတဲ့အစီအစဉ်ကိုမန်းညိုညိုလင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်လွန်ခဲ့တဲ့1945ခုနှစ်ကဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆာကီမြို့နှစ်မြို့လုံးဟာအနုမြုပ်ဘုံကျဲခံရပြီးလူပေါင်း2,100,000ကျော်သေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံပြီးတဲ့နောက်မှာတော့ကမ္ဘာပေါ်မှာလူအသက်အိုးအိမ်စီးဆင်းတွေတစ်ချိန်တည်းမှာအများကြီးပျက်စီးသွားစေနိုင်တဲ့နျူကလ িয়ার လက်နက်တွေလုံးဝပပျောက်ဖို့20စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာမှာနျူကလ িয়ার လက်နက်အလုံးစုံပပျောက်ရင်းဤအဖြစ်ကမ္ဘာကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်ဒီလိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိုက်ဆိုင်မှုရောင်းချမှုစမ်းသပ်မှုတွေပပျောက်ရေးအတွက်1946ခုနှစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီချက်ချမှတ်ခဲ့ပြီးဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ပထမဆုံးသဘောတူညီချက်ဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးကုလသမဂ္ဂရဲ့အဓိကတာဝန်ရှိသူအထွေထွေအတွင်းရေးမှူးအဆက်ဆက်ဟာအနုမြူလက်နက်ထုတ်လုပ်မှုနျူကလ িয়ার စွမ်းရင်အသုံးပြုမှုနဲ့အတူအဲ့ဓာရီနဲ့သက်ဆိုင်တဲ့လူအစုလိုက်အပြုံလိုက်တည်ဆုံးစေနိုင်တဲ့လက်နက်ထုတ်လုပ်မှုတွေအားလုံးကိုကန့်တတ်တားဆီးဖို့အတွက်လုပ်ငန်းစဉ်တွေကိုဒီဇိုင်းမှန်မှန်လှုပ်ဆောင်ခဲ့ကြပါတယ်။နိုင်ငံတကာအနေနဲ့ဒီလိုအနုမြူလက်နက်နဲ့နျူကလ িয়ার စွမ်းရည်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေအပေါ်သတိပြုလာမိစေဖို့အတွက်အသိပညာပေးလှုပ်ရှားမှုတွေဆောင်ရွက်တဲ့အနေနဲ့2009ခုနှစ်ဩဂုတ်လ29ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার စမ်းသပ်မှုစန့်ကျင်ရေးနေ့အဖြစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံကစတင်သတ်မှတ်ပေးခဲ့ပါတယ်။
အဲ့ဒီနောက်မှာတော့နျူကလ িয়ার လက်နက်တွေမရှိဘဲကဘာကြီးငြိမ်းချမ်းပြီးလူသားအလုံးလုံခြုံစိတ်ချစွာနေရဖို့ဆိုတဲ့ရွယ်ချက်နဲ့2023ခုနှစ်မှာတော့စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার လက်နက်အလုံးစုံပပျောက်ရေးနေ့အဖြစ်သတ်မှတ်ခဲ့ပါတယ်။နျူကလ িয়ার စွမ်းရည်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေပပျောက်အောင်အခုလိုကုလသမဂ္ဂကဦးဆောင်ပြီးအဖွဲ့ဝင်နိုင်ငံတွေအလုံးစင်စဲမပြတ်နှိရှေဆောင်ရွက်ခဲ့တဲ့နေရာမှာ1969ခုနှစ်မှာတော့လက်တင်အမေရိကနဲ့ကာရေဘီယံကျွန်းဒေသတွေမှာတလက်တီလိုကိုသဘောတူညီချက်စာချုပ်နဲ့ပထမဆုံးနျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ
် When you set up the first nuclear free zone in any populated area of the world
အဲ့ဒီနောက်1985ခုနှစ်မှာတော့ရာအိုတောငါဆိုတဲ့သဘောတူစာချုပ်အရာပစိဖိတ်တောင်ပိုင်းဒေသဟာဒုတိယမြောက်နျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ
် We have all decided to sign the protocols for the treaty of Rarotonga
1995ခုနှစ်မှာတော့ဘန်ကောက်သဘောတူစာချုပ်အရာအရှိတောင်အာရှဒေသဟာတတိယမြောက်နျူကလ িয়ার ကင်းလွတ်ဇုန်ဖြစ်လာခဲ့ပါတယ်1996ခုနှစ်မှာတော့ဖီလင်နာဘာသဘောတူညီချက်နဲ့အာဖရိကဒေသဟာသဒုထမြောက်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ခဲ့ပါတယ်။2006ခုနှစ်မှာလည်းအာရှအလဲပိုင်းဒေသနျူကလ িয়ার လက်နက်ကင်းမဲ့ဇုန်ဆိုတဲ့သဘောတူညီချက်နဲ့ပြင်စမမြောက်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်လာခဲ့ပါတယ်။ကမ္ဘာအနှံ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေကိုလည်း2000ခုနှစ်ကစပြီးကုလသမဂ္ဂအနေနဲ့စီမံချက်တွေအစစ်အစင်ရေးဆွဲပြီးဆောင်ရွက်လာခဲ့ကြပါတယ်။ဒါပေမဲ့လည်းအခုချိန်ထိကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ပေါင်းအနည်းဆုံး 18,000 ဝန်းကျင်ရှိနေပြီးတော့ကမ္ဘာလူဦးရေတဝက်ကျော်ဟာဒီလိုနျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့နိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လိလာသူတွေကပြောဆိုထားပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်ပေးထားတာပါရှင်။သောတာရှင်တို့အနေနဲ့ VUE ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့တချင်းတောင်းလို့ရဆိုရင် VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ VUE ရဲ့ Facebook စာမျက်နှာကနေလည်းစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါခင်ဗျာ။ကုလသမဂ္ဂလူ့ခွင့်ကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်လို့တင်ပြဆွေးနွေးချက်ဟာမှန်ကန်မှုမရှိဘူးလို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကစက်တင်ဘာလ25ရက်နေ့နေစွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခြင်းဆိုထားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့46ကြိမ်မြောက်လူ့ခွင့်ကောင်စီရဲ့အစည်းအဝေးမှာဒီကမ္ဘာ48ကြိမ်မြောက်လူ့ခွင့်ကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုစတင်ခဲ့တဲ့ဆွေးနွေးမှု3ခုပြုလုပ်ခဲ့ပြီးသက်ဆိုင်ရာမြန်မာနိုင်ငံမှာပါပဲကျင်းပခဲ့ကြောင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာတွေမှာလည်းတိကျမှန်ကန်မှုခိုင်လုံမှုမရှိဘူးလို့ဖော်ပြထားပါတယ်။ဒီကနေ့စက်တင်ဘာလ22ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ် Tom Andrew ကလူ့ခွင့်ကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစည်းအဝေးခံခဲ့ပါတယ်။အဲ့ဒီတင်ပြချက်မှာမြန်မာနိုင်ငံရဲ့အခြေအနေအရဆိုးဝါးနေကြောင်းတင်ပြထားပါတယ်။ရန်ကုန်မြို့နဲ့တချို့မြို့တွေမှာလုံခြုံရေးတင်းကျပ်နေတဲ့ဂျာကဘဲဆင်အာနာသိမ်းမှုစန့်ကျင်တဲ့လျှက်တပြက်စန္ဒပြောင်းမှုတချို့ဒီကနေ့ရှိခဲ့ပါတယ်။ရန်ကုန်မြို့မှာလူငယ်10ခန်းလောက်ဟာရှူဝါရောင်စိတ်ဓာတ်ကင်ဆယ်ပြီးဆုံးသက်တိုက်ပွဲဝင်ကြရမယ်ဆိုတဲ့စာတမ်းနဲ့စန္ဒပြခဲ့ကြပါတယ်ခင်ဗျာ။ဒီကနေ့နောက်ဆုံးမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်စရာတွေရပြီးခဲ့တဲ့24နာရီအတွင်းလူပေါင်း 18,436 ဦးကိုစစ်ဆေးခဲ့ရမှာကိုဗစ်ရောဂါပိုးတွေ့ရှိသူ1534ဦးရှိပါတယ်ပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကြောင့်သေဆုံးသူ62ဦးရှိခဲ့ပါတယ်ခင်ဗျာတူနီးရှားနိုင်ငံရဲ့လုံခြုံရေးတွေတင်းကျပ်ထားတဲ့ဂျာမာပဲသမ္မတကစစ်စရိတ်ကိုစန့်ကျင်တဲ့ဆန္ဒပြမှုတစ်ခုဒီနေ့တနင်္ဂနွေနေ့မှာဖြစ်ခဲ့ပါတယ်ရာကနန်းရှိတဲ့ဆန္ဒပြသူတွေဟာဇူလိုင်လတုန်းကအစိုးရအာဏာအရရကိုချုပ်ကန့်ခဲ့တဲ့သမ္မတကိုယာရုကဆင်းဖို့ဆင်းပေးဖို့တောင်းဆိုတာပါတယ်လက်ရှိသမ္မတစရိတ်ဟာဝန်ကြီးချုပ်အဖြစ်ကထုတ်ခိုင်းပြီးနောက်ပါလီမန်ကိုယာယီဖျက်သိမ်းခဲ့ပါတယ
်ကျေးဇူးပါရှင်ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးခဲ့တာပါ ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမူဟာကိုရနိုင်ဖြစ်ပါတယ်။ရုပ်သံနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ကျွန်မတို့အခုထုတ်လွှင့်ပြီးတဲ့အသံလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည7နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။ Fury အစီအစဉ်တွေကိုနားတော်တာဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေတကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတို့ပြန်အောင်ပThis program has come.